ဆီးရီးယားရှေ့မြောက်ပိုင်းမှာကာတဖွဲ့တွေနဲ့စစ်ရေးပဋိပက္ခဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတရီဂျစ်တယ်ယစ်အာဒိုဝမ်ကဆီးရီးယားမြောက်ပိုင်းပြဿနာအကြောင်းဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။လော်လော့ဆယ်အမေရိကန်နဲ့သဘောတူညီမှုရယူထားတဲ့အပြစ်ခတ်ရက်စဲရေးမကြာခင်နိုင်ပိုင်းအတွင်းမှာပြည့်ပြည့်သွားတဲ့အခါမှာသူတို့ရဲ့ Peace Spring ငင်းချင်းရည်ຫນွေဦးဆိုတဲ့စစ်စင်ရေးကိုပြန်စတင်ပြီးတော့ကတ်စ်တပ်ဖွဲ့တွေကိုတိုက်ထုတ်မယ်လို့ Mr. Erdogan ကဒီကနေ့ပဲပြောထားတာပါ။ Russia နဲ့နိုင်ငံအရေးဆွေးနွေးမှုတွေပြုလုပ်ရအောင် Mr. Erdogan ဟာဒီကနေ့ပဲ Russia နိုင်ငံပင်လယ်နဲ့ကမ်းခြေအပန်းဖြေမြို့ဖြစ်တဲ့ဆိုချီကိုရောက်ရှိသွားတာဖြစ်ပါတယ်။ဒေတာရင်တူရကီရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သမ္မတပူတင်ကပို့ပြီးတော့သိကျင်တယ်လို့သူတို့နှစ်ဦးဆွေးနွေးပွဲမတိုင်မီမှာပဲရုရှားအစိုးရပြောခွင့်ရသူဒမီထရီပက်စကော့ဖ်ကပြောပါတယ်။စီးရီးယားနယ်စပ်တူရကီတပ်ဖွဲ့တွေခြားထားဖို့အတွက်ဆိုရင်တော့စီးရီးယားအစိုးရရဲ့ခွင့်ပြုချက်ရယူဖို့လို့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တူရကီနဲ့စီးရီးယားအစိုးရဆွေးနွေးညီနိုင်ကြဖို့ရုရှားဘက်ကမျှော်လင့်နေဆိုတာမျိုးမစ္စတာပက်စကော့ဖ်ကပြောသွားပါတယ်။ကောင်းဆောင်တဲ့ဦးရဲ့အစီအွေအတွင်းမှာလည်းတူရကီနဲ့ဆီးရီးယားဆွေးနွေးညီနိုင်မှုလိုတယ်ဆိုတာကိုသူတို့အလေးပေးပြီးပြောသွားခဲ့တာပါ။အခုဖြစ်နေတဲ့ဆေးရေးပြည်ပခါမှာနေဆက်ကနေ Cuts YPG တပ်ဖွဲ့တွေစုခွာနိုင်အောင်လို့တူရကီကနေဆက်ဖြတ်ကျော်စစ်စင်ရေးတွေကို9ရက်ရက်ဆိုင်ထားဖို့သဘောတူထားတာဒီကနေ့အင်္ဂါနေ့ Green Net Center ချိန်ည9နာရီမှာတက်တန်းကုံဆုံးမှာဖြစ်ပါတယ်။ Cuts တွေရဲ့YPG တပ်ဖွဲ့တွေဘေကင်းရှင်းရေးနယ်မြေတက်မှတ်ခြင်းနဲ့ဆီးရီးယားအရှေ့မြောက်ပိုင်းနယ်စပ်တစ်လျှောက်နယ်မြေကနေထွက်ခွာရမယ်လို့တူရကီကပြောထားပါတယ်ရှင်။